ရုတ်ပြည်တွင်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဆက်ပြီးတော့တိုးလာနေသလိုတရုတ်ဤနဲ့စီးပွားရေးအရာပတ်သက်မှုရှိတဲ့မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးကိုပါရိုက်ခတ်လာနေပါတယ်။မြန်မာခရီးသွားလုပ်ငန်းကျဆင်းလာနိုင်သလိုဆက်ဆက်လုပ်ငန်းတွေအပေါ်မှာလည်းတက်ရောက်နိုင်တဲ့အတွက်ဒီကိစ္စကိုသက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဖြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေကအကြံပြုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမြန်မြန်သတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးအနေနဲ့မြန်မာနိုင်ငံကဖေဖော်ဝါရီတရက်ကစပြီးတရုတ်နိုင်ငံသားတွေကိုစားရောက်ဗီဇာယာယီရန်နာလိုက်ပါတယ်။တရုတ်ပြည်သွားရဲ့လေကြောင်းခရီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ဒေသတွင်းခရီးသွားလုပ်ငန်းလည်းကျဆင်းသွားပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်ခရီးသွားလုပ်ငန်းအတွက်အခြေအနေစိုးလာနိုင်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမောင်မောင်ကျော်ကပြောပါတယ
်။အခုလိုဖြစ်တဲ့အနေအထားကတော့ကျမှာပဲဒီ။ဘယ်လောက်ကျသွားလဲပါလဲကျွန်တော်လည်းသက်ဆိုင်တဲ့ကုမ္ပဏီတွေအင်းတွဲနေတယ်။အမေးရမြန်လာပါလားလောက်ပါမယ်။ဒါကတော့ဘယ်လောက်ကျမယ်ဆိုတော့ပြောလို့မရသေးဘူး။ဒါတမင်တို့တိုင်းလာရည်တိုတေဆင်းဆက်ထားဖို့ဆက်တာအားလုံးကျမှာပြောလို့
ပြည်တွင်းကိုလာကြတဲ့တရုတ်ခီးသွားရေးရာနှုန်းပြည့်ကျသွားသလိုအနောက်နိုင်ငံကခီးသွားရေးလည်းတဖြည်းဖြည်းကျလာကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနိုင်ရကဦးတက်လွင်သူကပြောပါလေ
ဒီလိုအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးတည်သွားပြီလေအဲ့တော့ဒီလိုလုပ်တဲ့ကုမ္ပဏီတွေလည်းအကုန်လုံးကငိုတို့ထိုင်သွားပြီအနောက်နိုင်ငံတွေကိုင်တဲ့ market တွေကတော့ဟိုတချင်းကြီးတော့မပြိုသေးဘူးပေါ့ဟို cancellation တွေတော့ဝင်နေပြီကျွန်တော်တို့ခမားကတော့ 20 to 30% လောက်တော့ကျွန်တော်တို့ company တွေနဲ့တော့ cancellation ရှိတယ်လည်းရှိတော့ရှိနေသေးတယ်ပေါ့နော်
ပြည်တွင်းမှာအစိုးရရဲ့ယောဂါတာစီအစီအစဉ်တွေစနစ်တကျလွတ်ဆောင်နေရတဲ့ကူးစက်သူမတွေ့ရသေးရကြောင်းလဲတချို့အနောက်နိုင်ငံသားတွေကသူတို့ရဲ့ခီးစဉ်တွေကိုဖျက်မပြေပဲလာနေကြတာတွေ့ရကြောင်းလဲပြောပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးမှာခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့အစိုးရဌာနတွေပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးစီမံချက်ချပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဦးတက်လွင်သူကပြောပါတယ
်။ကိုယ့်စီလာတဲ့လူတွေကိုလာရဲအောင်ဘယ်လိုလေးတွေဒီပါထားပါလေဆိုတော့မျိုးချက်ချက်တည်းပြောရမယ်။ဒါမှလည်းကျွန်တော်တို့ကဧည့်သည်တွေကလာကြပါလေ။ဟိုကုလသမဂ္ဂကဒုက္ခရောက်လာတော့မယ်လေ။စီဝါရေးကကျဆင်းလာတော့မယ်။ဒါတွေကိုစစ်ပြောရတော့မယ်လေ။သူကကအဲအမျိုးတွေကိုစီမံချက်တစ်ခုအနေနဲ့ပူးပေါင်းဆောင်ရွက်သင့်ဖို့အချိန်ရောက်ပြီလို့ထင်တယ်
။တရုတ်ယူနန်ပြည်နယ်ရွှေလီကကြောက်စည်းကွက်ကိုအခုထိပိတ်ထားလို့သူနဲ့ချိတ်ဆက်လောက်ကိုင်းနေရဲ့မန္တလေးကြောက်စည်းကွက်လည်းပိတ်ထားရပါတယ်။ကြောက်ရောင်းဝယ်ပြင်တခြားကုန်ပစ္စည်းတွေအများပြားကူးတန်းရောင်းဝယ်နေရဲ့မူဆယ်နေဆက်ကုန်သွယ်ရေးကလည်းယာနှုံးပြည့်ရပ်တန့်သွားကြောင်းမူဆယ်နန်းခမ်းနေဆက်ကုန်သွယ်ရေးအသင်းကုန်သွယ်အသင်းဝင်ဦးမင်းသိန်းကပြောပါတယ
်အခုတော့ဆက်ပြီးကြားလို့ဆိုရင်တော့လိုက်ကြပါပေါ့ပုံမှန်လက်ပတ်နေတဲ့ကုန်သွယ်ရေးကန်တရား95%ကျန်တော့ဆက်သွားပြီဆက်ပြီးလမ်းနေတယ်မခွင့်ပြီးဒီလိုလားဒါနဲ့သိထားတယ်ကြောင်းနေပြီးသားတယ်သူတခြားသမီးလေးဒီသိထားတယ်ဆက်လေးလက်ပတ်ကွက်နေတယ်ကြားပါ
အလုတ္တမလူဝင်မှုကြီးကြရေးနှင့်ပြည်သူ့အင်အားဝန်ကြီးဌာနအချက်အလက်အရဆိုရင်တရားဝင်ဗီဇာနဲ့ဝင်ရောက်လာတဲ့နိုင်ငံသားအရေအတွက်ဟာ2019တစ်နှစ်လုံးမှာနှစ်သန်းနီးပါးရှိပါတယ်။ဒါက2018ထက်38ရာခိုင်နှုန်းတိုးလာတာပါ။ဒီစည်းရင်းနေထဲမှာတရုတ်နိုင်ငံသားအများဆုံးဖြစ်ပြီး9သိန်းနီးပါးလောက်ရှိပါတယ်။ဒုတိယအများဆုံးကတော့ထိုင်းရလာတဲ့ဧည့်သည်ဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်လာတဲ့COVID-19 ကိုရိုနာရောဂါပိုးဟာအခုဆိုရင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပါတယ်။တရုတ်နိုင်ငံမှာကူးစက်ခံရသူအများဆုံးဖြစ်ပြီးဖေဖော်ဝါရီ13ရက်မနက်ပိုင်းအထိလူပေါင်း6000ကျော်ကူးစက်ခံခဲ့ရပါတယ်။သေဆုံးသူကတရုတ်နိုင်ငံမှာ1368ယောက်ရှိပြီးဟောင်ကောင်နဲ့ဖိလစ်ပိုင်မှာတယောက်စီသေဆုံးခဲ့ပါတယ်။